ကရင်ပြည်နယ်အတွင်းမှာ KNU ကရင်မျိုးသားအစည်းအရုံးလက်အောက်ခံတပ်တွေနဲ့မြန်မာစစ်တပ်တို့ကြားဒီအပိုင်းတွင်းမှာပဲတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါကရင်ပြည်နယ်အတွင်းကဖားပုံမြို့နယ်နဲ့ဖမ်းမြို့နယ်တွေနဲ့နီးတဲ့နေရာတွေမှာ KNU တပ်တွေနဲ့မြန်မာစစ်တပ်တွေထိတွေ့တိုက်ပွဲဖြစ်မှုတွေခက်ဆိတ်ဆိတ်ဖြစ်လာကြောင်း KNU ကရင်မျိုးသားအစည်းအရုံးရဲ့တွဲဖက်အတွင်းရေးမှူးနှစ်ဖလူစောလာထွန်းကပြောပြပါတယ်
เออคิดตาတော့ခဏဒီအမြင်တွေကတော့သူ့ပေါက်ချားတွေဒုဒကြီးကြတော့ဖြစ်တာပဲကြားလို့ဖြစ်တာတော့ခဏအေးပေါ့သူကတော့သူ့တွေကလည်းလူစုကြီးကြီးတဲ့နေရာလဲလက်နဲ့ကြီးပြီးခဏဒီလမ်းပြစ်နောက်ဆုံးလှောက်ရှားမှုလေးရှိအဲ့ဒါထိတွေ့မှုတွေကတော့ရှိတာပေါ့နော်အဲတက်မှာတော့ကျွန်တော်ဟိုဖြစ်နေတာပဲခဏဒီဘက်ကတက်မှာ3တို့တက်မှာ7တို့တက်မှာ5တို့ဖြစ်နေတာပဲ
မြန်မာနိုင်ငံတဝန်းလက်နက်ကင်တွေစိုးမမှုမရှိတဲ့ရန်ကုန်မန္တလေးပဲခူးစားတဲ့နေရာတွေမှာငြင်းငြမ်းစွာဆန္ဒပြနေသူတွေကိုလက်နက်ကင်တွေကပြစ်ခတ်ဖြိုခွဲမှုတွေကိုကန့်ကွက်ရှုတ်ကြကြောင်းတက်နိုင်သမျှဝိုင်းဝန်းကူညီမှုတွေလုပ်သွားမယ်လို့လည်းဖရိုဆောလာထွန်းကပြောပါတယ
်အတိအကျတော့ခုနကဒီဟိုကြပေါ့နော်ဒါတွေကဟိုလောကမလုံသိတဲ့ဒီအရာပေါ့နော်ဘာဖြစ်ဆိုတော့ဟိုလက်နက်မဲ့ဆိုငြင်းငြမ်းစွာဆန္ဒပေါ်ထုတ်တဲ့သူတွေကိုသူတို့ကသူတို့ရဲ့ဟိုတောင်းဆိုဆန္ဒပေါ်ထုတ်မှုတွေကိုသူတို့ဒီနေ့ကျနေ့ချင်းမှုတွေလောက်ရအောင်ပဲနော်ဟိုလက်နက်မဲ့ဒီကနေ့ဒီလူတွေရဲ့ပုံမှာဟိုလက်နက်ရှိတဲ့သူတွေကလည်းမျိုးစံပယ်နေရှိတဲ့တပ်ချက်ကိုခဏဒါတွေကဒီကိုဟိုမလုပ်တဲ့အရာပေါ့နော်ဒါဒီဆိုလဲခဏဒီကျွန်တော်သက်ဆိုင်ရာဆိုတာပေါ့ဟိုလူစုနေစုပေါင်းမှုရောဟိုနိုင်ငံတကာတွေရောဒါတို့တော့ကျွန်တော်ဒီရတာကိုစဉ်းစားနေတဲ့ဒီကန့်ကွက်ထုတ်ချတာလည်းဒါတွေလည်းကျွန်တော်ဆိုင်းငင်းတို့ကူဆက်ဆောက်ခဲ့တဲ့ဒီရမှာဖြစ်တော့ပေါ့နော်အဲ့ဒါဟိုနည်းလမ်းတွေကဟိုစဉ်းစားနေရဟိုဆောင်ရွက်ပြီးနေတဲ့လုပ်ငန်းတွေကလည်းကျွန်တော်လည်းလည်းလုပ်ဆောင်ပေးကြဖို့လိုပါပေါ့
KNU ဟာမြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တက်ခဲမှုရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီးမဲ့တိုက်ပွဲတွေကတော့မကြာခဏရှိနေတာပါလက်ရှိမှာလည်းစစ်အုပ်ချုပ်ရေးကောင်စီအနေနဲ့လက်နက်မဲ့ဆန္ဒပြနေတဲ့ပြည်သူလူထုကိုအကြမ်းဖက်နှိမ်နင်းနေမှုတွေလုပ်နေတဲ့အတွက်ကန့်ကွက်ရှုံချတယ်လို့လည်းပြောဆိုထားပါတယ်မနေ့တုန်းကတော့ကရင်ပြည်နယ်ကော့ကရိတ်ကြိုက်တုံလမ်းမှာဆက်ရနာချင်းစန့်ကျင်ရေးထိုက်ကဲတဲ့ဘိတ်စစ်တောင်းကိုရဲတပ်ဖွဲ့က AK တနက်နဲ့လှမ်းပစ်ခတ်ခဲ့တယ်ဆိုပြီးတော့ဆန္ဒထုတ်ပေါ်သူတွေကဆိုပါတယ်ဒီကနေ့မှာတော့စစ်တပ်နဲ့ရဲတွေဟာကရင်ပြည်နယ်မြောက်ဝတီဘက်ကိုဆန္ဒဖော်ထုတ်သူတွေမဝင်ရောက်နိုင်အောင်တားဆီးပိတ်ဆို့ထားတာတွေလည်းရှိနေပါတယ်ရှင်